လူကြိုက်များတဲ့ social media app တစ်ခုဖြစ်တဲ့ TikTok ကိုတော့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်ပိုင်းနဲ့ ByteDance ကနေပြီးတော့6လအတွင်းမှာခွဲထွက်ရင်ထွက်ဒါမှမဟုတ်ရင်အမေရိကန်ဈေးကွက်မှာတားမြစ်မယ်ဆိုတဲ့ဥပဒေကိုအမေရိကန်ထက်လွတ်တော်ကအင်္ဂါနေ့နှောင်းပိုင်းမှာတော့မဲခွဲပြီးတော့အတည်ပြုလိုက်ပါတယ်။လူငယ်တွေကြားထဲမှာရေပန်းစားတဲ့ TikTok ကိုအသုံးပြုတဲ့သူတွေကနေတဆင်စုံစမ်းထုတ်လွှင့်မှုတွေနဲ့အချက်အလက်စုဆောင်းမှုတွေကိုလုပ်နေပါတယ်ဆိုပြီးအမေရိကန်တို့ဘက်ကနေစိုးရိမ်မှုတွေဖြစ်လာတာကြောင့်အမေရိကန်အောက်လွှတ်တော်ကစနေနေ့ကနေအတည်ပြုခဲ့ပြီးတော့အခုနောက်ထပ်အထက်လွှတ်တော်ကနေအတည်ပြုခဲ့ပါတယ်။ဥပဒေအဖြစ်အတည်ပြုနိုင်မှုကိုတော့သမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးရမှာဖြစ်ပါတယ်။ TikTok ကုမ္ပဏီဘက်ကတော့အမေရိကန်ဘက်ကအသုံးပြုသူတွေရဲ့အချက်အလက်တွေကိုတရုတ်ဆိုရစီကိုဖြန့်ဝေသွားမှာမဟုတ်ဘူးဆိုတာကိုပြောထားပါတယ်။နောက်ပြီးတော့ဒီလိုမျိုးပိတ်ပင်မှုလုပ်တာကတော့အမေရိကန်ပြည်ထောင်စုမှာပြဋ္ဌာန်းထားတဲ့လွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်တာလို့လည်းတုံ့ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကုမ္ပဏီဘက်ကချက်ချင်းမှတ်ချက်မပေးခဲ့ပေမဲ့ဒီသတင်းတက်ကုန်မှာတော့ကုမ္ပဏီဘက်ကတရားရုံးမှာရင်ဆိုင်သွားဖို့ရှိပါတယ်လို့ပြောဆိုထားပါတယ်ရှင်